မြန်မာပြည်ထဲမှာတရုတ်နိုင်ငံကယင်းနှစ်မြောက်နှံမှုတွေလှုပ်တဲ့အခါမှာဒေသခံတိုင်းရင်းသားပြည်သူတွေရဲ့လူနေမှုဘဝတိုးတက်ဖွံ့ဖြိုးရေးကိုအလေးထားစဉ်းစားပေးစေလိုတယ်လို့နိုင်ငံရေးပါတီကောင်စားတချို့ကတိုက်တွန်းလိုက်ပါတယ်။တရုတ်မြန်မာဆက်ဆံရေးနှစ်80ပြည့်အခမ်းအနားအတွင်းမှာတရုတ်သမ္မတရှီဂျင်ပင်းနဲ့တွေ့ဆုံပြီးအဲ့ဒီလိုပြောလိုက်တာပါ။ဒီအကြောင်းကိုညာဝင်းအောင်ကတင်ပြပ
နှစ်ရက်ကြာနိုင်ငံတော်ခရီးစဉ်အဖြစ်ရောက်နေတဲ့တရုတ်သမ္မတရှီကျင့်ဖင်ဟာနေပြည်တော်မှာတောက်ကြနေကနိုင်ငံရေးပါတီခေါင်းဆောင်တွေနဲ့ခေတ္တတွေ့ဆုံခဲ့ပါတယ်။ဒီလိုတွေ့ဆုံမှုဟာထူးခြားတယ်ဆိုနိုင်ပေမဲ့အပြန်အလှန်ဆွေးနွေးခွင့်မရခဲ့ဘူးလို့ SNLD ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်တွဲဘက်အတွင်းမှုတက်ဆိုင်းကျော်ညွန့်က VOA ကိုရှင်းပြပါတယ်။
ဟုတ်တို့နည်းနည်းထူးခြားတာကဒီတမရရှိချင်းပင်ရဲ့ဒီလိုမျိုးခရီးတွေမှာနိုင်ငံရေးပါတီနဲ့တွေ့တယ်ဆိုတာမရှိဘူးလို့ဒီနိုင်ငံတကာဆက်ဆံရေးတပတ်နိုင်ငံပြောတယ်ဒါပြမဦးဆုံးတော့ပြောတယ်အဓိကကျွန်တော်တို့မြင်တာတော့ဗာလဲဆိုတော့တရုတ်ရဲ့စီမံကိန်းတွေဝင်နိုင်တယ်ကျွန်တော်တို့တစ်ဖက်လက်ရဲ့နီးနဲ့ဟိုစီယုံတင်းတွင်းနေဆိုတဲ့သဘောလဲဖြစ်နိုင်တာပေါ့ဗျာဒါခမန်းချက်ပေါ့ဒါမှမဟုတ်ဆွေးနွေးတဲ့အဆင့်မရောက်နဲ့တွေ့တယ်ဆိုတဲ့သဘောပဲဟိုတမရရှိချင်းပင်ဆိုရင်တို့ကဝင်လာတယ်ကျွန်တော်တို့နှုတ်ဆက်တယ်တပ်ပုံရိုက်တယ်ပြန်ထွက်သွားတယ်ဒီလောက်ပဲ
တရုတ်မြန်မာတန်တမာဆက်ဆံရေး290ပြည့်အခမ်းအနားကိုတက်ရောက်ဖို့မြန်မာနိုင်ငံရေးပါတီ18ခုကခေါင်းဆောင်တွေကိုတရုတ်ကွန်မြူနစ်ပါတီနိုင်ငံတကာဆက်ဆံရေးဌာနအကြီးအကဲကဖိတ်ကြားခဲ့တာပါတရုတ်အစိုးရက OBOR ခေတ်သစ်ပိုလမ်းမစီမံကိန်းကိုအကောင့်ထည့်ဖော်နေပြီးမြန်မာနိုင်ငံအတွင်းအထူးသဖြင့်ရခိုင်ကြောက်ဖြူရည်နဲ့စေကန်းနဲ့ရခိုင်ရှမ်းပြည်နယ်ကနေယူနန်ပြည်နယ်တဲ့ထိဖောက်လို့မဲ့ရထားလမ်းစီမံကိန်းတွေရှိနေပါတယ်ဒါကြောင့်တရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုဟာဒေသခံပြည်သူတွေရဲ့အကျိုးစီးပွားကိုဆန့်ကျင်တာမျိုးမဖြစ်ဖို့လိုတယ်လို့စိုက်ကြွညွန့်ကတိုက်တွန်းပါတယ
်။သူတို့ရဲ့ဟိုစီးပွားစီမံကိန်းကြီးတွေဖြစ်စေပေါ့ဒီနိုင်ငံနဲ့ဆက်ဆံဆွေးနွေးမှုတွေဖြစ်စေပေါ့ဗျာ။အကြောင်းတစ်ခုတည်းအကြောင်းဖြစ်ပေါ်ခဲ့တဲ့ကိစ္စတွေအားလုံးကကျွန်တော်တို့ရဲ့ဆက်ဆံရဒေသမှာရှိတဲ့ဒေသခံပြည်သူတွေရဲ့အကျိုးစီးပွားကိုထိခိုက်မှာမယ်ပြုမယ်ဆိုရင်ကျွန်တော်ကလက်ခံမှာမဟုတ်ဘူး။တကယ်တော့အဲ့လိုမျိုးကိစ္စတွေပေါ်ပေါက်ခဲ့တယ်ဆိုရင်ကျွန်တော်တို့ပါတီအနေနဲ့ကတော့ပြည်သူတွေနဲ့တရားရေးချက်တည်တော်မှာဖြစ်ပါတယ်။ဒါပြည်သူတွေရဲ့တဘောထားအောင်ပဲကျွန်တော်ကပုံပြီးတော့ဥထိတ်ပန်းနေတယ်ဆိုတော့တဘောတော့ကျွန်တော်တို့ပြောမိမယ်ထင်ပါတယ်
။သမရရှိချင်းပင်နဲ့တွေးဆုံပွဲကိုတက်ရောက်ခွင့်ရခဲ့တဲ့အထက်မှာပါတဲ့ရခိုင်မျိုးသားပါတီ ANP ဥက္ကဋ္ဌဖြစ်သူဦးသာထွန်းလာကလည်းတရုတ်နိုင်ငံရဲ့ယင်းနီးမြို့နယ်မှုဟာဒေသခံတွေရဲ့လူမှုဘဝတိုးတက်ရေးကိုအလေးထားစဉ်းစားဖို့လိုတယ်လို့ပြောပါတယ်။
ဒီရင်းနှီးမြှုပ်နှံမှုလုပ်တဲ့နေရာမှာအဲဒီဒေသခံတွေကိုအကျိုးရှိတဲ့လုပ်ငန်းတွေကိုလုပ်ဖို့လိုတယ်။ကျွန်တော်တို့ဒီဟိုင်းတီမာကလူငုံအစင်းတဲ့လူကြနေရာတွေကိုဒီလိုဆင်းမဲ့နေမအောင်အဲ့အရာတွေဒီအလုပ်ပိုင်းအခွင့်အလမ်းတို့လုပ်ဖို့လိုတယ်။အပြင်ကျွန်တော်တို့ဒီဘာသာပြန်ပြီးဟိုင်းတီမာကကျွန်တော်တို့ဒီ guest filing အစားတွေပါတယ်။အဲအဲ့လိုအစားတွေမှာလည်းကျွန်တော်တို့ဟိုင်းတီတို့ရဲ့နေနဲ့အကျိုးခံစားခွင့်မရှိလို့ကျွန်တော်တို့အဲ့လိုပုံစံမျိုးရှိတဲ့အတွက်ကြောင့်အဲယင်းငွေနဲ့မလို့တဲ့နေရာမှာဒီဒေတာခံတွေအကျိုးခံရခွင့်ရှိအောင်လုပ်ဖို့လိုတယ်ဆိုတာကိုလည်းကျွန်တော်တို့အရင်ကတည်းကလည်းကျွန်တော်တို့ဒီတမန်ပတိဒီကိုစီတွေကိုကျွန်တော်တို့အဲ့လိုပြောခုတာရှိပါတယ်ခင်ဗျ
တရုတ်နဲ့မြန်မာနိုင်ငံတို့ဟာ1950ခုနှစ်ဇွန်လ10ရက်နေ့မှာတန်တမာဆက်ဆံရေးစတင်ထူထောင်ခဲ့တာကြောင့်လာမယ့်ဇွန်လတည်းကျရင်အနှစ်90ပြည့်မှာဖြစ်ပါတယ်တမရရှိချင်းမင်းနဲ့တွေ့ဆုံခဲ့တဲ့နိုင်ငံရေးပါတီတွေမှာအထူးသဖြင့်တရုတ်ရဲ့ယင်းနှီးမြှုပ်နှံမှုတွေလှုပ်ထားတဲ့လုတ်ဖို့ရှိတဲ့တိုင်းသားဒေသကပါတီခေါင်းဆောင်တွေကိုအဓိကထားဖိတ်ကြားခဲ့ပုံရတယ်လို့နိုင်ငံရေးပါတီခေါင်းဆောင်တချို့ကသုံးသပ်ပါတယ်ခင်ဗျာ။